ကိုရိုနာဗိုင်းရပ်စ်ကြောင့်လူလေးဦးထက်ပိုမဆုရလို့တားမြစ်ထားတဲ့ဟောင်ကောင်မှာဈေးဝယ်စင်တာတစ်ခုတည်းလူဝင်အား300လောက်ကတနင်္ဂနွေနေ့မှာတချင်းဆိုပြီးဆန္ဒပြခဲ့ကြပါတယ်။ဒါကိုလက်နက်နဲ့ဒိုင်းတွေကင်ဆောင်ထားတဲ့ဟောင်ကောင်အဓိကရုံးနှိမ်နှင်းရဲတွေကလူစုခွဲခဲ့ကြပါတယ်။ဆန္ဒပြသူအများစုဟာအ내ရောင်အင်ဂျီကိုဝတ်ဆင်ထားကြပြီးဈေးဝယ်စင်တာထဲမှာဟောင်ကောင်လူမျိုးရေးဟာငါတို့ခေတ်ရဲ့တော်လှန်ရေးပဲလို့ကြွေးကြော်ခဲ့ကြပါတယ်။ကျန်တဲ့ဆန္ဒပြသူတွေကတော့တလောကဖန်ဆီးခံရတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြတာပါ။အခုလိုနိုင်ငံရေးတင်းမာမှုတွေဖြစ်လာရတာဟာကိုရိုနာဗိုင်းရပ်စ်ကာလအတွင်းပြီးခဲ့တဲ့နှစ်ပတ်တည်းမှာဒီမိုကရေစီရေးတောင်းဆိုလှုပ်ရှားသူ15ဦးကိုဖမ်းဆီးခဲ့တာကြောင့်ဖြစ်ပါတယ်။မတ်လကိုမိုင်းကိုရိုနာဗိုင်းရပ်စ်အန္တရာယ်ပိုဆိုးလာချိန်လူမစုကြဖို့ဟောင်ကောင်အစိုးရကတားမြစ်ခဲ့ပြီးနောက်အခုလိုလူစုလူဝေးနဲ့ဆန္ဒပြတာဟာပထမဆုံးချိန်ပဲဖြစ်ပါတယ်။လူစုလူဝေးမလို့ရဆိုတဲ့တင်းကျပ်မှုတွေဟောင်ကောင်မှာစတင်ဖြေလျှော့လာပြီးနောက်အခုလိုလှုပ်လာတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအပေါ်တရုတ်အစိုးရကတင်းတင်းကြပ်ကြပ်ကန့်တွဲလာမှာကိုစိုးရိမ်နေကြပါတယ်။ဟောင်ကောင်မြို့အုပ်ချုပ်ရေးနဲ့ပတ်သက်လို့တရုတ်အစိုးရကဝင်ရောက်ဆွဲဖက်မှုတိုးလာတဲ့အပေါ်ပိုစိုးရိမ်စရာတွေဖြစ်လာနေပြီးဟောင်ကောင်အနေနဲ့မြို့သားလူညုံရေးဥပဒေကိုတတ်နိုင်သမျှအမြန်ဆုံးပြဋ္ဌာန်းပေးဖို့ပြည်မအစိုးရခေါင်းဆောင်တွေကပြီးခဲ့တဲ့အပတ်တည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ။